ဒီကနေ့သာသနာတော်နှစ်2552ခုနှစ်ခရစ်နှစ်2000ခုနှစ်မတ်လ29ရက်26ရက်နေ့9နာရီခွဲစိန်မှာဘုန်းကြီးတို့တရားပွဲစတယ်မနေ့ကဘုန်းကြီးသွားကြိုက်နေတာနဲ့တရားနည်းနည်းပဲဟောနိုင်တယ်ဒီနေ့တော့တော်တော်သက်သာသွားပါတယ်သို့တော်လည်းကြိုက်တော့နည်းနည်းတော့ကြိုက်သေးတာပါပဲဒါပေမဲ့တရားတပုတ်တော့ပြီးအောင်တော့ဟောနိုင်မှာပဲနဲ့တူပါရဲ့မနေ့ကဘုန်းကြီးတို့ပြောခဲ့တဲ့သတိပဋ္ဌာန်တရား၄ပါးဆိုတဲ့လာမင်းကြီးဟာမြတ်စွာဘုရားရဲ့သာသနာတော်ဒီဟုသောကောင်းငင်ပြေမောမှာထိမ့်နှိမ်လင်းအောင်သာနေတယ်အဲ့လိုထိန်ထိန်လင်းအောင်သားနေတဲ့သတိပဋ္ဌာန်လာမင်းကြီးကိုနိုးနေတဲ့ပုဂ္ဂိုလ်များကတော့လာမင်းကြီးရဲ့ဝိုင်းဆက်နေတဲ့လှလပပသဘာဝကိုကြည့်ပြီးတော့အေးမြတဲ့ရောင်ကြီးကိုခံစားရတယ်မနိုးပဲအိပ်နေတဲ့ပုဂ္ဂိုလ်တွေကတော့လာမင်းကြီးရှိမှလည်းမသိရှိတော့လည်းပဲမကြည့်ရဒါကြောင့်မို့လို့လာမင်းကြီးရဲ့အေးမြတဲ့ရောင်ကြီးကိုလည်းမခံစားရဘူးအဲဒါလိုပဲမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်မှာသာသနာတော်ကြီးမှာသတိပဋ္ဌာန်တရားဆိုတဲ့လာမင်းကြီးရှိနေတော့လည်းပဲကုသိုလ်တရားတွေမမေ့မလျော့နေတဲ့노ကြနေတဲ့ပုဂ္ဂိုလ်ရေသာလျင်ဒီသတိပဋ္ဌာန်တရားကိုသိကြနားလည်ကြကျင့်ကြံကြပွားများကြအထောက်ကြပြီးတော့သတိပဋ္ဌာန်တရားရဲ့အကျိုးတွေခံစားရတယ်အဲ့ဒါလာမင်းရဲ့အေးမြတဲ့ယောင်ကြီးတွေခံစားတာပဲဒီလိုမဟုတ်ဘဲနဲ့မေ့ရပြီးတော့ကာမဂုဏ်မှောင်တိုက်အိမ်ငယ်နေတဲ့ပုံကိုယ်တွေ။ဒါရီသမီးရေနဲ့ရှုပ်ထွေးလိမ်ပွေးနေ။လင်ရေမယားရေနဲ့ရှုပ်ထွေးလိမ်ပွေးနေရရွေးရရွေးအဆိုင်သည်စီးပွားရေနဲ့ရှုပ်ထွေးလိမ်ပွေးနေတဲ့အတွေ့သတိပဋ္ဌာန်လာမင်းကြီးကိုမကြည့်နိုင်ဘူးမကျင့်နိုင်ဘူးဒါကြောင့်မူသတိပဋ္ဌာန်ရဲ့အကျိုးတရားအေးမြတဲ့ရောင်ကြီးကိုအဲ့ဒီပုဂ္ဂိုလ်တွေမခံစားနိုင်ဘူးသမိသားအာယုံကာမဂုဏ်စီးပွားရေးအာယုံကာမဂုဏ်ဇနီးမယားအာယုံကာမဂုဏ်ရည်ရည်ရည်ရည်အာယုံကာမဂုဏ်ဆိုတဲ့ကာမဂုဏ်တရားတွေနဲ့သာလုံမနေတဲ့အတွေ့အဲ့ဒီထဲမှာစိတ်ရောက်တော့စိတ်ရောက်နေတော့သတိပဋ္ဌာန်လာမင်းစီစိတ်မလှဲ့နိုင်သတိပဋ္ဌာန်တရားကိုမကျင့်ကြံမပွားများနိုင်ဘူးမကျင့်ကြံမပွားများနိုင်တဲ့အခါကျတော့အေးမြတဲ့ရောင်ကြီးမခံစားရမခံစားရတော့လောဘဒေါသမောဟစတဲ့ကိလေသာအပူတွေနဲ့တာအမြဲတမ်းအတွဲမှလည်းဘူးအပြင်မှလည်းဘူးလောင်းနေတယ်ဒါကြောင့်မြတ်စွာဘုရားကကာမဂုဏ်အမှောင်တိုင်းမှာအိမ်ငယ်မိနေရနဲ့နိုးကြထားကြထိန်ထိန်လင်းအောင်သာနေတဲ့သတိပဋ္ဌာန်လာမင်းကြီးကိုကြည်ကြအေးမြတဲ့ရောင်ကြီးကိုခံစားကြရတယ်မြတ်စွာဘုရားမိတ်လိုက်ရှင်တော်ဗုဒ္ဓသာသနာဝေခင်သတိပဋ္ဌာန်လာမင်းထိန်လင်းကြည်လင်း ရောင်ကြီးအေးမြအဖျားကြနေစဉ်တို့သူများရှုပွားဘူးစဉ်ကာမဂုဏ်မှောင်တိုက်အိမ်၌သူတွေလင်းရေးမရာရေးရှုပ်တွေးလိမ်ပွေသားရဲ့သမီးရဲ့ဘူးဆွေးပြပွေလာရောင်နှင်းတွေးခွေမကြုံပေအပူမိတ်ထိန်ကြီးတောက်လောင်နေမြတ်စွာဘုရားရဲ့အဲ့ဒီဒေသနာတော့မှန်သလားမှားသလားဟုတ်ကဲ့လားသာဂရန္တသုနာထေတံရေသုဒ္ဓတိပပုစ္ဆထသုဒ္ဓသာဂရိတံတိယောနတ္ထိသာဂရတောဘယံမှန်တယ်ဆိုတော့တတိပဌံလာမင်းကိုကြည့်ပြအောင်ကြည့်ကြရမယ်ဘောမဟုတ်ဘူးလားအဲ့ဒါမှတတိပဌံရဲ့အကျိုးခုနှစ်ပါးဆိုတဲ့အေးမြတဲ့ရောင်ကြီးကိုခံစားကြရမယ်မဟုတ်လားဟုတ်ကဲ့လားဒီတော့တတိပဌံဆိုတာဘာလဲလွယ်လွယ်ပါပဲတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုက်ဆိုက်ရှုသိခြင်းကိုတတိပဌံလို့ခေါ်တယ်ရန်ကမှာတော့တတိပဋ္ဌာနဆိုတဲ့ပုဒ်ကိုအမျိုးမျိုးဖွင့်ပြပါတယ်သို့သောလူဘိန်းနေသိအသိလွယ်ဆုံးအဖွင့်ကတော့ဒါပဲတတိဥစည်းသောစိတ်ဖြင့်စူးစူးဆိုက်ဆိုက်ရှုသိခြင်းတဲ့ဘာကိုရှုသိရတာလဲလို့ဆိုတော့လူဆိုတာရုပ်ခန္ဓာကိုယ်နဲ့စိတ်နံဒီနှစ်ခုပေါင်းစုထားတာလူလို့ခေါ်တာဟုတ်လူခေါ်တော့အဲ့ဒီရုပ်ခန္ဓာနဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုက်ဆိုက်စောင့်ကြည့်ရမယ်ယူသိရမယ်ရုပ်သဘာဝကထင်ရှားရင်ရုပ်သဘာဝကိုစောင့်ကြည့်ယူသိစိတ်နံသဘာဝကထင်ရှားစိတ်နံသဘာဝကိုစောင့်ကြည့်ယူသိအဲ့ဒါလိုနဲ့ရှုသိမှုစောင့်ကြည့်မှုအားကောင်းလာတဲ့အခါကျတော့ရှုသိမှုခြင်းဆက်ဆက်မိလာတော့စိတ်ကတဖြည်းဖြည်းတဖြည်းဖြည်းတည်ငြိမ်လာရှုရာရှုရာအာယုံပေါ်မှာပဲစိတ်ကတည်ငြိမ်လာအဲ့ဒီတည်ငြိမ်တာသမာဓိပေါ့ခုနရှုတာတတိပေါ့အဲ့ဒါလိုတည်ငြိမ်လာတဲ့အခါကျတော့တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကထက်မြက်လာတော့ပြန့်လွင့်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကမထက်မြက်ဘူးတုံးနေအားသေးတယ်အားနေတယ်တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ကတော့ထက်မြက်တယ်ဒါကြောင့်မို့အရှုခံရုပ်ကိုရှုရင်ရုပ်ရဲ့အရှိတဘာဝထိုးတွင်သိတဲ့အမှန်သဘာဝထိုးတွင်သိတဲ့စိတ်နံကိုရှုရင်လည်းပဲစိတ်နံရဲ့အရှိသဘာဝအမှန်သဘာဝကိုထိုးတွင်သိတယ်အဲ့ဒီသိတာကိုတော့ပညာလို့လည်းခေါ်တယ်ဉာဏ်လို့ခေါ်တယ်ဝိပဿနာပညာဝိပဿနာဉာဏ်ဒီတော့အဲ့ဒီမှာဘာတွေ့ရတယ်လဲဆိုတော့ရှုတာကသတိစုဆိုင်တည်ငြိမ်တာကသမာဓိအမှန်တဘာဝထိုးတွင်သိမြင်တာကပညာသမုတ်ညာတတိသမာဓိပညာဟုတ်ကဲ့လားအဲ့ဒီသုံးများအဲ့ဒီသုံးမျိုးအလုံးလုံးပြီးဆိုလို့ရှိရင်တော့သိเสียရှိတာတွေအမှန်တဘာဝတွေသိတယ်အမှန်တဘာဝသိရင်အမှားသည်ရှိအောင်မလားအမှားသည်မရှိဘူးအမှားသည်နဲ့မှားနေလို့ဒီရုပ်အစုအပုံကြီးရဲ့ပုံသဏ္ဍာန်ကြည့်ပြီးလူပဲခွေးပဲယောက်ျားပဲမိန်းမပဲလို့အဲဒါလို့သိထားတာဒီသိတိုင်းဆိုတော့မှန်သလားလို့ဆိုတော့မမှန်မှုတေးသေးချာချာစူးစူးဆိုက်ဆိုက်ရှောင်းဆောင်ကြည့်တဲ့အခါကျတော့သူရဲ့တဘာဝအမှန်အသိပေါ်လာတယ် ဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မမြဲတဲ့သဘောဖြစ်ပြမပြန်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောဖြစ်ကြည့်ပြည့်ကြည့်နေမပြတ်ဖြစ်ပြပြောင်းလဲနေတဲ့အတွေ့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးတည်မြဲနေတဲ့အသက်ဝိညာဉ်မဟုတ်ဘူးတည်မြဲနေတဲ့အတ္တအတ္တမဟုတ်ဘူးဘာလဲမပြတ်ဖြစ်ပြပြောင်းလဲနေတဲ့ရုပ်အစဉ်နာစဉ်မြပဲလို့အမှန်တိုင်းရှုရင်းနဲ့ထိုးထွင်းသိသွားတယ်အဲ့ဒီသိတာကပဲဝိပဿနာပညာဝိပဿနာဉာဏ်လို့ခေါ်တယ်ဒါကလည်းခုနပြောသလိုစူးစိုက်တည်ငြိမ်မှုတမာရီအာကောင်းမှစူးစိုက်တည်ငြိမ်မှုတမာရီအာကောင်းမှဆိုတာကလည်းပဲသတိဥစည်းတဲ့စိတ်နဲ့စောင့်ပြီးရှုသိမှုရှုသိမှုချင်းဆက်ဆက်သွားမှမပြတ်ဒလသာရှုလို့ရှုသိမှုချင်းဆက်ဆက်သွားမှအဲ့ဒီရှုသိမှုချင်းဆက်ဆက်သွားပြီဆိုစိတ်ကတည်ငြိမ်လာတည်ငြိမ်လာရင်သိလာတော့ရှုတည်သိအဲ့ဒါလို့သိလာပြီဆိုလို့ရှိရင်မသိလို့ဖြစ်နေတဲ့အသိမှားသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဆိုတဲ့ကိလေသာကစပြီးလောဘဒေါသမောဟမာနအစိုက်တဲ့ဒိဋ္ဌိတွေပါကိလေသာတွေပါငြိမ့်နေအဲ့ဒီကိလေသာတွေငြိမ့်ပြီဆိုရင်ကိလေသာဆိုတာလူကိုနှိပ်စက်တဲ့စိတ်ဆင်းရဲစေတဲ့စိတ်ညှဉ်းနှံစေတဲ့စိတ်လောဘဒေါသမောဟမာနဒိဋ္ဌိအစိုက်တဲ့ကိလေသာဓာရေငြိမ့်ပြီဆိုလို့ရှိရင်ဆင်းရဲမလားချမ်းသာမလားချမ်းသာမယ်ဟုတ်ကဲ့လားဒါကြောင့်ရှုတိသိမညိဆင်းရဲငြိမ့်မညိဆိုတာကိလေသာနဲ့မညိတော့ဘူးကိလေသာတွေပယ်လိုက်ပြီးစင်ကြဲသွားပြီဒါကြောင့်မလို့ဆင်းရဲလည်းမရှိတော့ဘူးဆင်းရဲငြိမ့်နေဆင်းရဲငြိမ့်ပြီဆိုလို့ရှိရင်တော့ချမ်းသာရတယ်ပေါ့ဟုတ်ကဲ့လားဒီတော့အခုဘုန်းကြီးပြောခဲ့တဲ့အစဉ်ကိုသဘောပေါက်လားဟုတ်ကဲ့လားဒီတော့ဒီလိုအခြေခံစီမင်းလုပ်မယ်ဟုတ်မလားမသိဘူးယုံနံသဘာဝကိုသဘာဝမျှသာဟုအမှန်တိုင်းပိုင်ပိုင်ခြားခြားသိရမည်ဘူးသဘောဆိုဘူးသဘောမျှပဲအေးသဘောဆိုအေးသဘောမျှပဲလှုပ်သဘောဆိုလှုပ်သဘောမျှပဲရွေသဘောဆိုရွေသဘောမျှပဲစိတ်ဆိုရင်စဉ်းစားတယ်ဆိုရင်စဉ်းစားတဲ့သဘောမျှပဲအဲ့ဒီပူရာအေးတာတွေဟာပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်ဘူးသဘာဝမျှပဲဒါပြောတာယုံနံသဘာဝကိုသဘာဝမျှသာဟုအမှန်တိုင်းပိုင်ပိုင်ခြားခြားသိရမည်သိအောင်ရှုရမည်ရှုတယ်ဆိုတာခုနတတိဥသိတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုတာရှုမှတည်ငြိမ်ပြီရှုပါများလာတော့စိတ်ကအပြန့်အလွန်နည်းသွားပြီးတော့အရှုကအာယုံပေါ်မှာပဲတည်ငြိမ်မှုများလာတယ်။သမာဓိပေါ့ရှုမှတည်ငြိမ်သည်တည်ငြိမ်ပြီဆိုရင်တော့သိပြီပေါ့တည်ငြိမ်တဲ့စိတ်ထဲမှာပါဝင်တဲ့အသိဉာဏ်ဟာထက်လာတည်ငြိမ်မှသိပြီပူရာပူသဘောမျှပဲလို့သိတယ်ပူသဘောဟာဖြစ်ပေါ်လာပြီးပျောက်သွားတယ်ဆိုတာလည်းသိတယ်အေးရင်အေးသဘောမျှပဲလို့သိတယ်ဧသဘောဟာဖြစ်ပေါ်ပြီးပျောက်တယ်ဆိုတာလည်းသိတယ်။ရွေသဘောဟာဖြစ်ရွေသဘောဟာဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးပျောက်သွားတာလည်းဆိုတာသိတယ်။ဒါဒီသဘာဝတွေဟာလောကသဘာဝမျှပဲအဲ့ဒီသဘာဝတွေဟာယုတ်လည်းပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူး။ယုံနံသဘာဝတက်တက်ပဲလို့ပိုင်ပိုင်ခြားခြားသိတယ်။အဲ့ဒါလို့သိပြီဆိုလို့ရှိရင်တော့မသိလို့အမသိနေပြီးတော့လူချင်းစရာပဲလို့ဆိုပြီးလောဘဖြစ်တာလို့စိတ်ဆိုးစရာပဲဆိုပြီးဒေါသဖြစ်တာလို့မာနတက်စရာပဲဆိုပြီးမာနတက်တာလို့အစိုက်တဲ့ကိလေသာတွေဒီကိလေသာတွေဟာအမှန်သိလိုက်တော့သိလာတော့သူတို့မဖြစ်ပေါ်တော့ဘူးကိလေသာငြိမ့်တယ်ကိလေသာငြိမ့်ပြီဆိုတော့ဆင်းရဲငြိမ့်တယ်ဒါကြောင့် ယုံနံသဘာဝကိုသဘာဝမျှသာဟုအမှန်တိုင်းပိုင်ပိုင်ခြားခြားသိရမည်အဲ့ဒါကိုမြတ်စွာဘုရားကပရိညေယလို့ဟောတယ်ယထာဘူတံဆိုတာရှိနေဖြစ်နေတဲ့အတိုင်းရှေးကတော့ယထာဘူတံကိုရှေးကပုဂ္ဂိုလ်တွေကတော့သိတယ်လို့နဲ့သူပါတယ်ဟုတ်တိုင်းမှန်စွာလို့ဒီလိုလေးခြုံပြီးဘာသာပြန်ခဲ့တယ်အဲ့တော့ဟုတ်တိုင်းမှန်စွာသိတယ်ဆိုတော့ဘလို့သိမှန်းနားမလဲပဲဖြစ်သွားတယ်ဒီခေတ်ကြတော့အဲ့ဒါကြောင့်မလို့ယထာဘူတံရဲ့သူ့လုံးတိုက်အဓိပ္ပာယ်အဲ့ဒါလေးနေမှာပဲထင်ရှားတယ်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းရှိနေဖြစ်နေတဲ့အတိုင်းဆိုတော့ခန္ဓာကိုယ်ကပူနေရင်ပူရာပူရာလေးပူရယ်လို့ရှုသိနေရခန္ဓာကိုယ်ကအေးနေရင်အေးတာလေးအေးတယ်လို့ပဲရှုသိနေရခန္ဓာကိုယ်ကနာနေရင်နာတာလေးနာတယ်လို့ရှုသိနေရစိတ်ကစဉ်းစားနေရင်စဉ်းစားတယ်လို့ရှုသိနေရစိတ်ကတွေးနေရင်တွေးတယ်လို့ရှုသိနေရစိတ်ကပြင်းနေရင်ပြင်းတယ်လို့ရှုသိနေရစိတ်ကပြောနေရင်ပြောတယ်လို့ရှုသိနေရခန္ဓာကိုယ်တဏှာကရားနေရင်ရားတယ်လို့ရှုသိနေရတဏှာကတောင့်နေရင်တောင့်တယ်လို့ရှုသိရဟုတ်ကဲ့လားအဲ့ဒါရှိနေဖြစ်နေတဲ့အတိုင်းစောင့်ပြီးရှုသိတာတတိဟုတ်ကဲ့လားဘယ်လိုရှုသိရမှာလဲရှိနေဖြစ်နေတဲ့အတိုင်းရှုသိရမယ်ဟုတ်ကဲ့လားအဲ့လိုရှုသိတာမှာတတိဥစည်းတဲ့စိတ်နဲ့စောင့်ပြီးရှုသိတာမို့တတိပဋ္ဌာန်လို့ခေါ်တယ်တတိမရှိရင်စောင့်ကြည့်လို့ရပါမလားမရဘူးတတိရှိမှစောင့်ကြည့်လို့ရတယ်တတိထာတတိထာတတိထာဆိုတာအဲ့ဒါပြောတာပေါ့စောင့်ကြည့်လို့ရတယ်ဒီတော့ရှုပုံနားလည်ဖို့လိုတယ်ခုပြောပြီးပြီယုတ်ထင်ရှားရင်ယုတ်သဘာဝကိုအရှိအတန်းရှုသိနံထင်ရှားရင်နံသဘာဝကိုနံအရှိအတန်းရှုသိအရှိအတန်းရှုသိမှသူအရှိသဘာဝအမှန်တိုင်းသိမယ်ပေါ့အရှိအတန်းမရှုသိပဲနဲ့ကိုယ်စိတ်ထဲကကိုယ်ဉာဏ်တွင်ပြီးရှုသိလို့ရှိရဲ့ကိုယ်ဉာဏ်သွားတယ်လို့ပဲသိမှာပေါ့သူအမှန်သဘာဝအတိုင်းသိမလားမသိဘူးအရာသူအမှန်တဘာဝအတိုင်းအရှိအတိုင်းသိဖို့ဆိုတာအရှိအတိုင်းရှုမှပဲသိတယ်အဲ့ဒါကိုမြတ်စွာဘုရားကမိန့်တယ်လေကိသံတော်ဝါကိသမိတိပဇာနာတိသွားလင်လေသွားတယ်လို့ရှုသိရမည်ထီတော်ဝါထီတော်မိတိပဇာနာတိရပ်လင်လေရပ်တယ်လို့ရှုသိရမည်နိသိဏောဝါနိသိဏောမိတိပဇာနာတိထိုင်လင်လဲထိုင်တယ်လို့ရှုသိရမည်။တရားနောဝါတရားနောမိတိပဇာနာတိလျောင်းနေရင်လဲလျောင်းနေလို့ရှုသိရမည်။အဲ့ဒီမိမ့်တဲ့စကားအချင်းချုပ်လိုက်တော့အရှိကိုအရှိအတိုင်းရှုတာပဲမဟုတ်လား။ဟုတ်ကဲ့လား။ဒါကြောင့်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းနောက်တစ်ခါမြတ်စွာဘုရားကတချို့နေရာကြတော့ဘူတံဘူတာတောပတ္တိလို့အဲဒါလို့မိန်တယ်ဘူတံရှိနေဖြစ်နေတဲ့သဘောကိုဘူတာတောရှိနေဖြစ်နေတဲ့အတိုင်ပတ္တိရှုသိ၏ပိန်နေဆိုတဲ့သကလုံးဟာတရွေ့ရွေ့ဖောင်းနေဆိုတဲ့အရှုခံယုတ်နဲ့လျော်ရဲ့လားကိုက်ညီရဲ့လားမကိုက်ညီရင်အဲ့ဒါအဲ့ဒီတစ္ဆာပညာမှန်သလားဒါဖြင့်ဘယ်လိုမှမှန်မလို့အဲဖောင်းကြွားတက်နေတာကိုဖောင်းတယ်လို့တစ္ဆာပညာကလေးကူပေးစိတ်ကတော့ဖောင်းတဲ့သဘောလေးကိုသေချာချာစူးစူးဆိုင်ဆိုင်ကလေးရှုသိနေအဲ့ဒီစူးစူးဆိုင်ဆိုင်ရှုသိနေတဲ့စိတ်ကလေးအားကောင်းအောင်ခုနသကလုံးပညာကလေးကကူညီပေးရတယ်တစ္ဆာပညာကလေးကဖောင်းတယ်လို့အဲ့ဒါတော့သကလုံးပညာမပူဘူးဆိုမကူဘူးဆိုလို့ရှိရင်တော့မကူဘဲနဲ့ဖောင်းတာစိတ်ကလေးကသိုံလေးရှိတယ်ပိန်တာစိတ်ကလေးကသိုံလေးရှိတယ်အဲ့ဒါလို့ရှိရင် စူးဆိုင်မလားပေါ့ရှံနေမလားပေါ့ရှံနေပြီဆိုလို့ရှိရင်တော့စိတ်ကခဏခဏအပြင်ရောက်မသွားဘူးလားတည်ငြိမ်မအောင်မလားအဲမတည်ငြိမ်တော့သိပါမလားမသိဘူးဒါကြောင့်ရှုသိတဲ့စိတ်ဟာစူးစူးဆိုင်ဆိုင်လေးလေးနက်နက်အရှုခံဖောင်းသဘောကိုသေချာသိရတယ်အဲဒါလို့သိအောင်ဖောင်းနယ်ဆိုတဲ့တစ္ဆာပညာကကူပေးရတယ်ဟုတ်ကဲ့လားအကူမပါရင်မစူးဆိုင်ဘူးသို့တော်လည်းတရားဝိပဿနာတရားအထုလို့ဝိပဿနာဉာဏ်နေတဆင့်နဲ့တဆင့်အတွေ့တွေရင့်လို့မလို့အထက်ပိုင်းဝိပဿနာဉာဏ်နေရောက်သွားတဲ့အခါကျတော့ရှုရတတိယောစူးဆိုင်တည်ငြိမ်တဲ့သမာဓိရောအထုတဲ့ဝိရိယရောသိတဲ့ပညာရောကအရှိန်သိပ်ကောင်းနေပြီအားကောင်းနေအားကောင်းနေပြီဆိုတော့အခွဏစကလုံးပညာမကူလည်းပဲအဲ့ဒီမှာကြတော့စူးစူးဆိုင်ဆိုင်ထဲထဲဝင်ဝင်စိုက်ပြီးတော့အရှိကံသဘောကိုသိတယ်အဆင့်မြင့်သွားတယ်အဆင့်မြင့်မြင့်ဝိပဿနာဉာဏ်ရောက်တော့အဲ့ဒါလို့သိသွားတဲ့အခါကျတော့အဲ့ဒါလိုဝိရိယတတိသမာဓိပညာတွေကအားကောင်းနေတော့သူ့သဘာဝအတိုင်းအားကောင်းနေတော့အဲ့ဒီအခါကျတော့ခုနစကလုံးပညာကူစရာလိုသေးလားမလိုတော့ဘူးသူ့ပန်းနေရင်ခုလူခုလူနဲ့ခန်းခန်းတောင်နေသေးတယ်အဲ့ဒီအခါကျတော့အဲ့ဒီစကလုံးပညာမထက်နေတော့အထက်ပိုင်းရောက်သွားတဲ့အခါဥပမာဆိုကြပါစို့ဉာဏ်နံပါတ်37သင်္ခါရုပ္ပခာဉာဏ်မျိုးရောက်သွားတဲ့အခါမထဲနဲ့တော့မထဲနဲ့တော့လို့ဆိုကိုကမထဲပဲဖြုတ်ထားရတာတောင်မဟုတ်ပါဘူးရှူရင်ရှူရင်နဲ့အလိုလိုစကလုံးပညာကမပါပဲပြုတ်ကြနေခဲ့အဲရှူသိနေတဲ့စိတ်ပဲစူးစူးဆိုက်ဆိုက်သူ့ဟာသူသွားနေတာအဲ့ဒါလို့မဟုတ်ပဲနဲ့ဝိပဿနာညာအောက်ပိုင်းအထုခါစားနဲ့အောက်ပိုင်းညာဖြစ်ခါစားဆိုရင်တော့စကလုံးပညာမပူရင်စူးဆိုက်ပါမလားလေးနဲ့ပါမလားမလေးနဲ့ဘူးအဲ့လိုဆိုတော့စကလုံးပညာတစ္ဆာပညာကူရာနဲ့မကူရာဘယ်ဟာကောင်းလဲကူရာကောင်းတယ်ဒါကြောင့်ဝိသုရိမေမှာပထဝီကတိုင်းကိုတတိတမထကမထအနေနဲ့ရှုပုံကိုလျှောက်တဲ့အခါဖော်ပြတဲ့အခါကျတော့နာယံမှာမြေအဝိုင်းလေးလှုပ်တဲ့ဗကများလောက်မေသားကြီးတသက်ဖြစ်ပါစေတဲ့။ကျန်းကနေပြီးတော့နှစ်တောင်လောက်မှကိုယ့်မျက်စိနဲ့တဏ္ဍာအခြေအနေမှာအဲ့ဒါလိုမြေဝိုင်းလေးလှုပ်တယ်။မြေဝိုင်းလေးလှုပ်ပြီဆိုလို့ရှိရင်တော့ကိုကနာယံနဲ့နှစ်တောင်ဝါလောက်ကထိုင်ထိုင်ပြီးတော့အဲ့ဒီမြေအဝိုင်းကိုမျက်စိနဲ့ကြည့်မျက်စိနဲ့စူးစူးဆိုက်ဆိုက်ကြည့်ထားပြီးတော့စိတ်ကလည်းပထဝီပထဝီပထဝီလို့ဆိုပေးတဲ့မြေမြေမြေလို့ဆိုပေးတဲ့အဲဒါလိုဝိသုဒ္ဓိမေမှာဖော်ပြထားတယ်ဒါပုံစံပြပေါ့အဲတော့မြေမြေလို့ဆိုတဲ့တကလုံးဟာမြေအဝန်းအဝိုင်းနဲ့မလျော်ဘူးလားလျော်တော့သူဟာတစ္ဆာပညာမဟုတ်ဘူးလားအဲဒါလိုတစ္ဆာပညာထည့်ပေးဖို့ဝိသုဒ္ဓိမေကဖော်ပြထားတယ်ဒါကြောင့်မို့လို့သမထကမ္မဋ္ဌာန်းရှုသည်ဖြစ်စေဝိပဿနာကမ္မဋ္ဌာန်းရှုသည်ဖြစ်စေသက်ဆိုင်ရာတစ္ဆာပညာကလေးကူပေးမှစူးစိုက်တယ်နဲ့နဲတယ်အသိနဲ့တယ်ဒါကြောင့်မို့လို့အဲ့ဒါကူပေးရတယ်ဒီတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်တတိနဲ့ဆောင်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲဒီတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်တတိနဲ့ဆောင်ရှုအဲဒါတတိပဋ္ဌာန်ဝိပဿနာပဲဟုတ်ကဲ့လားဒါဖြင့်အဲဒါကိုမဂ္ဂရှိတံအကျင့်မှန်လို့မပြောနိုင်ဘူးလားမဂ္ဂင်ရှိတံကျင့်ပါမယ်မဂ္ဂင်နေပါနဲ့ဟုတ်ကဲ့လားအဲ့ဒီမဂ္ဂင်ရှိပါအကျင့်တရားကိုဓမ္မစကြာမှာမြတ်စွာဘုရားက မင်းစီမပฏิပဒါအလယ်လန်းအကျင့်လို့မင်းငယ်တယ်မဟုတ်လားတင်လွန်းနဲ့လက်ဝဲစွန်းလည်းမရောက်ဘူးယော်လွန်းနဲ့လက်ရစွန်းလည်းမရောက်ဘူးမယော်မတင်းအလယ်လန်းကအကျင့်ပဲမင်းစီမပฏิပဒါလို့မမိတ်မိဘူးလားမိတ်တော့အဲ့ဒါမင်းစီမပฏิပဒါအကျင့်လို့ဘောမခေါ်နိုင်ဘူးလားဟုတ်ကဲ့လားလက်တွေ့အာထုတ်တာနဲ့ကပ်ပြီးတော့သိဖို့မလိုဘူးလားလိုတယ်နော်သီမှန်ကြမ်းမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှစ်ဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်သီမှန်သမာဓိဋ္ဌိကြမ်းမှန်သမာသင်္ကပ္ပပြောပြူမှန်နဲ့ပြောမှန်သမာဝါစာပြူမှန်သမာကမ္မန္တကောင်းမှန်သမွေဖြူစင်ဖွေ၍သမာအာဇီဝမှန်ရေးကြိုးစားသမာဝါယာမမှန်ညာတတိသမာတတိသမာရိဟုသမာသမာရိဤသည့်ရှစ်ဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဟုတ်သလားဟုတ်တယ်မဟုတ်လားဒီတော့သမ္မာဒိဋ္ဌိအမှန်သိအမှန်မြင်မဲ့ခင်ကသူကပရဏာပေါ့ဟုတ်ပြီလားဘုန်းကြီးကမေ့လာတယ်ဒီလိုပါပဲမေ့နေကြပါပဲတရားပွဲအစမှာဘယ်တော့မှတရားနာမယ်မတတ်ခဲ့မိဘူးကဲတရားဒီကနေ့ခေါင်းစဉ်တတ်ရအောင်နော်ဘလို့ကောင်းစဉ်တရင်ကောင်းမလဲ။ဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲ။သို့မဟုတ်ဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်နေကြသလဲ။အဲ့လိုလဲဆိုနိုင်တယ်ဘာကြောင့်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲ။ကိုဟာကိုပြန်မေးရမှာအဲ့ဒါတရားခေါင်းစဉ်ပေါ့ဘာကြောင့်ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြသလဲအဖြေကတော့အဖိုးအဖွားအမေဖေတွေကိုးကွယ်လို့ကိုးကွယ်ပါတယ်ဒီလိုမဟုတ်လားဒါဖြင့်ပဲလို့လို့လို့ဆိုရင်ပြောရမြတ်စွာဘုရားလက်ထက်ကအဂိဓာတယသေကြီးဆိုတာမြေကန္နာယသေကျောင်းမှာယသေပေါင်း900နဲ့တပြည့်တွေ900နဲ့တရင်သုံးသူတို့မြတ်စွာဘုရားပွင့်နေဆိုတာမသိသေးဘူးသူတို့နေတဲ့နေရာနဲ့မြတ်စွာဘုရားပွင့်တဲ့နေရာလည်းတော်တော်ဝေးတယ်သူတို့နေတဲ့နေရာကအခုအိန္ဒိယပြည်တောင်ပိုင်းမဒရတ်နယ်ထဲမှာမြတ်စွာဘုရားပွင့်တာကမြောက်ပိုင်းမှာပွင့်တာဆိုတော့အဝေးကြီးပဲမသိတော့သူတို့ရှေးရိုးအစဉ်အလာအတိုင်းကျင်ညာကျင်ညာကိုးကွယ်ကြတာတပည့်တွေကယသေကြီးကိုမေးတယ်ဆရာကြီးတေကြီးကျွန်တော်တို့ဘာကိုယုံကြည်ကိုးကွယ်ရပါမလဲကျွန်ုပ်တို့ဘာကိုယုံကြည်ကိုးကွယ်ရဆိုတော့ယသေကြီးကလည်းသူ့ရှေးထုံးရှေးကကိုးကွယ်ရုပ်အစင်လာရောသူ့ညာနဲ့သဘောပေါက်တာရောသူပြောတာပေါ့လေသစ်ပင်ကိုးကွယ်ကြတောတောင်တွေကိုးကွယ်ကြမြေချောင်းအင်းအိုင်တွေကိုးကွယ်ကြဒါလူပေါ်စားရတဲ့အဲ့လိုသစ်ပင်တွေမြေချောင်းအင်းအိုင်တွေတောတောင်တွေကိုးကွယ်ကြတာဘာကြောင့်လဲဆိုသစ်ပင်လေးတိုက်လို့ပြီးသေးတယ်ဆိုလို့ရင်အော်သစ်ပင်ကတတ်တာကိုသူတို့အောင်မိတာဒါကြောင့်မတတ်အောင်သစ်ပင်ကိုကိုးဝယ်ရတာ။ဒါကလူလေကြီးမိုးကြီးကြလို့သေပြန်တဲ့ခါကျလေကြီးမိုးကြီးကတန်ခတ်လို့သေတယ်လို့ထင်မြန်တော့လေတွေမိုးတွေကိုးကွယ်ကြဗျာ။ဒါကမြေကျောင်းအင်းအိုင်တွေမှာအဲ့ဒါငါးချသားချလို့ပြန်တော့ရေနစ်လို့မြုပ်လို့သေပြန်တော့မြစ်ကတတ်တယ်လို့ဖြစ်ပြန်ရော။အဲ့ဒါနဲ့ပဲအဲမသားအောင်မြေကိုပဲကြာအဲ့ဒါလိုရှေးအစဉ်လာကဖြစ်လာတော့ အဂိတတကလည်းသူတပည့်တွေကိုတပင်ကိုကိုယ်ကြတော်တောင်ကိုယ်ကြရေမြေကိုအဲမြေကိုကိုယ်ကြအစာရှိသည်ဖြင့်အဲ့လိုမိဘကိုယ်ကိုယ်စရာတွေပြောတယ်အခုနပြောတဲ့တပင်ကိုကိုယ်ကြဆိုလားဟိုရှိကကိုယ်ကိုယ်တယ်ဆိုတော့အခုခေတ်တော့မကိုယ်ကိုယ်ဘူးလားဘုန်းကြီးတို့ပြိဿာကိုကိုကိုလိန်လဲမလိန်နဲ့ညာလဲမညာနဲ့ကိုမျက်စီတဲ့ကိုမြင်တာသိတာရှိမှာပေါ့အဲဒီသစ်ပင်ကိုကိုွယ်တာရှိလားမရှိဘူးလားရှိတာပေါ့ဟုတ်လားဒီလိုဆိုလို့ရှိရင်ကိုကိုွယ်မှုတိုးတက်ပြီလို့ပြောရအောင်လားမပြောရသေးဘူးလူပေါ်စားအချိန်ကအတိုင်းရှိသေးတယ်ဟုတ်ဘူးလားဒါကြောင့်အဂိတတကအဲ့လိုခိုင်းတော့သူတပည့်တွေလည်းအဲ့လိုကူးဝဲကြတယ်။ဘုန်းကြီးကအကြောင်းအရာကိုဖြတ်ပြောပြရသေး။နောက်မြတ်စွာဘုရားကရွှေညံတော်နဲ့ကြည့်တဲ့အခါမှာဒီအဂိတတနဲ့သူတပည့်တွေတရားသိနိုင်တဲ့အိန္ဒြေရှိတယ်။အမှန်ကိုပြပေးမဲ့ဆရာသမားမရှိလို့သာဒီလိုဖြစ်နေတာသူတို့ရဲ့အိန္ဒြေတွေဟာရင့်ကျက်နေပြီလို့မြတ်စွာဘုရားမြင်တယ်ဒါနဲ့ပထမအရှင်မောဂလံကိုသူတို့စီလွတ်တယ်လွတ်ပြီးအရှင်မောဂလံကသူတို့ကိုတကူပြရတကူပြတော့အရှင်မောဂလံကိုသူတို့ယုံကြည်ကြည်ညိုလာအဲ့ဒီခါကျမှမြတ်စွာဘုရားကြွတော့မြတ်စွာဘုရားကြွလာတော့အရှင်မောဂလံကမြတ်စွာဘုရားကိုရှိခိုးဥတင်တော့ဒါငါဆရာမြတ်စွာဘုရားပဲလို့ဆိုဟာသင်မတလောက်တကူကြည်နေသင်ဆရာမြတ်စွာဘုရားပို့တကူကြည်မှာပဲလို့သူပြောလဲပြောကြသဘောလဲပေါက်ကြတော့မြတ်စွာဘုရားကိုရှိခိုးကြပူဇော်ကြတယ်သူတို့အဲ့ဒီနဲ့မြတ်စွာဘုရားကသူတို့ရဲ့ရှေးအယူအဆတွေသူတို့စိတ်ထဲမှာပျောက်သွားပြီးတော့မြတ်စွာဘုရားရဲ့အယူအဆပုံမှာတည်ငြိမ်တည်ရှိဖို့ရာအတွက်အချိန်တန်းလာပြီးသူတို့အသိဉာဏ်ဖြစ်လာပြီလို့သဘောပေါက်တာနဲ့မြတ်စွာဘုရားသူတို့ဟောတယ်ဘဟုံဝေတရဏံယန္တိပပဒာနိဝနာနိသာအာရမဝနစေတယနိမနုဿဘယတိစိတာနေတံခောတရဏံခေမနေတံတရဏမௌတမနေတံတရဏမာဂမသဗ္ဗဒုက္ခပမုစရိယောသဗုဒ္ဓင်္စဓမ္မင်္စသံဃင်္စတရဏံကတောသတ္တရိယရိယသစ္စာနိတမ္မပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခုပသမဂါမိနံအရိယံသတ္ထငိကံမေကံဒုက္ခုပသမဂါမိနံဧတံခောတရဏံခေမံဧတံတရဏမௌတမံဧတံတရဏမာဂမသဗ္ဗဒုက္ခပမုစရိမြတ်စွာဘုရားသူတို့ဟောလိုက်တယ်ဘုန်းကြီးတို့ပြိဿနားလဲတယ်မဟုတ်လားမဲဘာလို့နားမလဲတော့ပါဠိဘာသာဖြစ်နေလို့ဟုတ်လားဤသယောအဂိဒတ္တဥဆောင်တဲ့ယသေအပေါင်းတို့မနှုတ်သာလူတို့သည်ဘယတိစီတာကြောက်ချင်းသည်၆လအကုန်သည်ဖြစ်၍ဝါကြောက်ကြကုန်သည်ဖြစ်၍ဘဟုံအမျိုးမျိုးအထွေထွေကိုသရဏအာကိုရာကိုဝေယဟူ၍ယန္တိယုံကြည်စိတ်ကကြကုန်၏အဲ့ဒီမှာသကလုံးလေးသလုံးနဲ့ကအဓိပ္ပာယ်ကြီးအများကြီးပြောပြတယ်အများကြီးပြောပြတယ်ဘုန်းကြီးတို့ပရိသတ်သေချာစဉ်းစားပြီးနားထောင်ပါဘုန်းကြီးကဖြေးပြီးလေဤတိယအဂ္ဂိတတဥဆောင်နဲ့ယသေအပေါင်းတို့မနုဿာလူတို့သည်ဘယတစ္စိတာကြောက်ချင်းသည်၆လအကုန်သည်ဖြစ်၍ဝါကြောက်ကြကုန်သည်ဖြစ်၍ဘဟုံအမျိုးမျိုးအထွေထွေကိုတရဏအာကိုရာကိုကိုယ်ရာအာထာရာဟု၍ယန္တိယုံကြည်စိတ်ကြကုန်၏ဘာကြောင့်အမျိုးမျိုးအထွေထွေကိုကိုယ်ကြယုံကြည်စိတ်ကြရတာလဲ၆လို့တယ်ဟုတ်ကဲ့လား ဲ့တော့ဘာသာတရားတွေပေါ်လာတာဘာကြောင့်လို့အဲ့ဒါမြတ်စွာဘုရားမိန်တာပပဒာနိစ္စတောင်းတို့ကို၎င်းဝဏနိစ္စတော်တို့ကို၎င်းအာရမဝနာစေတရာနိစ္စတိသီဥယျံပန်းဥယျံနဲ့နတ်ကုန်တို့ကို၎င်းတရဏအာကုယအာထာယကုကုယဟူ၍ယန္တိယုံကြည်စီကကြကုန်၏ကြောက်လို့မလို့အမျိုးမျိုးသူတွေကိုကိုယ်ကြစီကကြတယ်ယုံကြည်ကြတယ်တဲ့အာကုကြတယ်တော်တွေလည်းအာကုတယ်တောင်းတွေလည်းအာကုတယ်တိသီဥယျံပန်းတွေလည်းအာကုတယ်နတ်ကုန်တွေလည်းအာကုတယ်မြေချောင်းအင်းအိုင်နေလဲအာကူရကူွယ်တဲ့အဲ့ဒါလို့ကူွယ်ခြင်းအားဖြင့်သူတို့အကြောက်ကလွတ်နိုင်မှာမလားအထထပဲကြောက်နေရမှာပေါ့ဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားကဣတံခောနေတံခောတရဏံခေမနေတံတရဏမုဒ္ဓမနေတံတရဏမာကမသဗ္ဗဒုက္ခပမုစရိဧတံဤသဗ္ဗံတောတံအယံချံဥယျနှင့်မြေချောင်းစသည်သည်သရဏနသရဏအာကုယအစေမဟုတ်ပေဧတံဤသဗ္ဗံတောတံနှင့်အယံချံဥယျစသောနတ်ကွန်းစသည်သည်ခေမံဘေးရန်ကိစေတတ်သောနသရဏအာကုယအစေမဟုတ်ပေဧတံဤသဗ္ဗံတောတံအယံချံဥယျံမြေချောင်းအင်းအိုင်နတ်ကုန်းစသည်ကိုသရဏာအာကိုယာအာထာယာကိုကိုယာဟု၍အာဂမယုံကြည်စိတ်ကချင်းကြောင့်သဗ္ဗဒုက္ခဆင်းရဲအလုံးစုံမှနပမုစရိမလွတ်မြောက်နိုင်ကုန်တဲ့ဒါရီကိုကိုယ်လို့ဆင်းရဲကလွတ်တယ်လားမလွတ်ရောမကဘူးဘိုးဘိုးမဆင်းရဲဘူးလားဘိုးဘိုးဆင်းရဲတယ်ပြီးတော့မှမြတ်စွာဘုရားကမိန့်တယ်ယောသဗုဒ္ဓင်္စဓမ္မင်္စသံဃင်္စသရဏံကတောသတ္တရိအရိယသစ္စာနိသမ္မပညာယပတ္တိယောအခြင်းပုဂ္ဂိုလ်သည်ဗုဒ္ဓင်္စသစ္စာလေးအင်းသစ္စာလေးအင်းကိုယ်တိုင်းမြင်၍မြားဖြင့်ဝိနေတပြည့်တွေကိုလည်းသိစေတော်မူသောမြတ်စွာဘုရားကို၎င်းဓမ္မင်္စာမြတ်စွာဘုရားဟောဖို့တရားတော်မြတ်ကို၎င်းတန်ခေသံမြတ်စွာဘုရား၏တပည့်သတ်သံဃာတော်အပေါင်းကို၎င်းသရဏံအာကုယအာကုတအာရယကုအာထာယကုဝေယဝိဝေကတောယုံကြည်စိကဤသောထုပုဂ္ဂိုလ်သည်ယောသဗုဒ္ဓင်္စာဓမ္မင်္စာတန်ခေသသရဏံကတောသောထုပုဂ္ဂိုလ်သည်အရိယသတ္တာရီ၄ပါးကုန်သောအရိယသစ္စာနှင့်အမှန်တရားတို့ကိုသမ္မပညာယအမှန်သိဉာဏ်ဖြင့်ပတ္တိသိမြင်၏အကျဉ်ပုဂ္ဂိုလ်ဟာမြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့တိသသံဃာတော်တွေကိုအာကိုရအာထာရပဲလို့ယုံကြည်စိတ်ကတည်းဆိုရင်နဲ့အဲ့ဒီပုဂ္ဂိုလ်ဟာအရိယသစ္စာ၄ပါးသိတယ်တဲ့အမှန်တရား၄ပါးသိတယ်သိတယ်ဆိုတာမကျင်မနဲ့သိမလားအဲဘုရားတရားတန်ခါယန္တနာသုံးပါးကိုယုံကြည်လို့အာကိုအာထာရပဲလို့သိကပ်ပြီတကယ်သိကပ်ပြီတကယ်ယုံကြည်ပြီဆိုရင်တော့မြတ်စွာဘုရားဟောထားတဲ့မဂ္ဂင်၈ပါးအကျင့်တရားမကျင့်မဲ့နေပါဘူး။မကျင့်ပါဘူး။အကျင့်မီဆိုလို့ရှိရင်တော့သူအရိယသစ္စာ၄ပါးမသိဘူးလား။အဲ့ဒါပြောတာ။ဒုက္ခံသဆင်းရဲအမှန်တရားဒုက္ခသစ္စာကို၎င်းဒုက္ခသမှုရိယံသာဆင်းရဲဖြစ်ကြောင်းအမှန်တရားသမှုရိယသစ္စာကို၎င်းဒုက္ခသစ္စာအတိတ်ကမှဒုက္ခကိုလွတ်မြောက်ရဝါဒုက္ခချုပ်ရာဖြစ်ချုပ်ခြင်းရာဖြစ်သောနိရောဓသစ္စာအမှန်တရားကို၎င်းအဒိင္ကံအင်္ဂါ၈ပါးနှင့်ပြည့်စုံသောအရိယံမြင့်မြတ်ဖြူစင်သောဒုက္ခပါတမဂာမိနံဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်စေတတ်သောမေဃသစ္စာကို၎င်းမေခင်စာမေဃသစ္စာကို၎င်းဣတိဤသို့သတ္တရေအရိယသစ္စာနိအမှန်တရား၄ပါးတို့ကိုပတ္တိသိမြင်၏မြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့တပိသသံဃာတော်တွေကိုယုံကြည်ကိုးကွယ်တဲ့ပုဂ္ဂိုလ်ကတော့မဂ္ဂင်ရှင်မအရှင်တရားရှင်းတဲ့အတွက်အရိယသစ္စာ၄ပါးအမှန်တရားသိတယ်တဲ့ အမှန်တရားသိပြီဆိုလို့ရှိရင်တော့ကိလေသာငြိမ့်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီပေါ့ဒီ၄ပါးကိုအရိယသစ္စာ၄ပါးမြတ်သောအမှန်တရား၄ပါးသိရင်တော့ကိလေသာငြိမ့်လို့နိဗ္ဗာန်မျက်မှောက်ပြုပြီပေါ့မဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ဝိသေယမငြိမ့်ဘူးလားဆိုလိုတာကတော့မဂ်ခင်၈ပါးအကျင့်တရားကျင့်တဲ့ဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်မှပဲမဂ်ခင်၈ပါးအကျင့်တရားကိုကျင့်နိုင်မယ်မယုံကြည်ရင်တော့မကျင့်နိုင်ဘူးယုံကြည်လို့မဂ်ခင်၈ပါးအကျင့်တရားကျင့်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဒုက္ခဒုက္ခသမုဒိယဒုက္ခនិရောဓမဂ်ခဆိုတဲ့သစ္စာအမှန်တရား၄ပါးသူကျင့်ကျင့်နဲ့မသိပေဘူးလားသိတယ်အဲ့ဒါလည်းဘုန်းကြီးကအမှတ်ရတယ်အခေါနာကလေးတွေမေးတဲ့မေးခွန်းနဲ့မှာအဲတခုပါတယ်ဘယ်လိုပါတယ်လို့ဆိုတော့ဝိပဿနာရှုရာတွင်ဝိပဿနာရှုရာတွင်လောကီမဂ်ကြီး၈ပါးပါဝင်ဖို့ကိုရေးပါတဲ့အဲသစ္စာ၄ပါးသိဖို့ကိုရေးပါတဲ့အဲ့ဒါပါတဲ့အဲ့ဒါလည်းဖြေနိုင်တာပဲကလေးတွေဒီတော့ဆိုလိုတာကမဂ်ကြီး၈ပါးကြည့်ရင်တော့သမ္မာဒိဋ္ဌိခေါ်တဲ့အမှန်သိအမှန်မြင်တဲ့ယုံနာသဘာဝအမှန်တိုင်းသိမြင်လိုက်တာနဲ့ပဲဒုက္ခသစ္စာကိုယ်ရဆင်းရဲအမှန်တရားပိုင်ပိုင်ခြားခြားမသိဘူးလားသိပြီဆိုလို့ရှိရင်သူ့ကိုမသိလို့ညှိတွယ်နေတဲ့တဏှာသမှုရိယသစ္စာဖြစ်ပါဦးလားဟောသမှုရိယသစ္စာပယ်နိုင်ပြီအဲ့တော့ဆင်းရဲကိုဖြစ်စေတဲ့တဏှာသမှုရိယသစ္စာကိုပယ်နိုင်ရင်အကြောင်းတဏှာမရှိဘူးဆိုအကျိုးဆင်းရဲဖြစ်ပေါ်ဦးလားအဲမဖြစ်ပေါ်တော့အကျိုးဆင်းရဲမငြိမ့်မေဘူးလားအဲ့တော့និရောဓသစ္စာဆိုင်မသွားဘူးလားအဲ့ဒီနိရောဓသစ္စာဆိုင်အောင်သမှုရိယသစ္စာကိုပယ်ရမယ်ဒုက္ခသစ္စာပိုင်ပိုင်ခြားခြားသိရမယ်ဒုက္ခသစ္စာပိုင်ပိုင်ခြားခြားသိအောင်တော့ဘာလို့ရမလဲဆိုတော့မဂ်ခင်၈ပါးအကျင့်တရားခေါ်တဲ့မဂ္ဂသစ္စာကိုကျင့်ရမယ်ဒီလိုမဟုတ်လားမဂ်ခင်၈ပါးအကျင့်တရားမဂ္ဂသစ္စာကျင့်တယ်ဆိုတာလွယ်သလားခက်သလားဟောလွယ်လွယ်လေးမဟုတ်လားခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှရှုသိနေရုံမဟုတ်လားအဲ့ဒီတည်းလွယ်တာပါရှိသေးတယ်ဟုတ်ကဲ့လားအဲ့ဒါမဂ်ကရှင်းပါခြင်းမဲမဟုတ်လားအခေါနာပြောခဲ့ပြီမဟုတ်လားဗေမဂ်ကနေပါတယ်ဆိုတာဟုတ်ကဲ့လားအဲ့တော့ဒါဖြစ်ရင်ဒီရဏာသုံးပါးယုံကြည်စိတ်ကလို့မဂ်ကရှင်းပါအချင်းတရားကြည့်လို့အရိယသစ္စာ၄ပါးသိတဲ့ပုဂ္ဂိုလ်ဟာဆင်းရဲကမလွတ်နိုင်ဘူးလားဆင်းရဲမငြိမ်းနိုင်ဘူးလားဒါရင်မြတ်စွာဘုရားကဒီအဂိဒတယသိဥဆောင်တဲ့ယသိ900ဟိုလိုလက်ညှိုးထိုးပြရင်ဖြစ်မလားဟေးမင်းတို့ဆင်းရဲငြိမ်းရင်လည်းဆိုရဲအကြောက်ပြေရင်လည်းဆိုလို့ရှိရင်နော်ဗုဒ္ဓဘုရားကိုးကွယ်ကြဗုဒ္ဓဘုရားဟောတဲ့တရားကိုးကွယ်ကြဗုဒ္ဓဘုရားရဲ့တတိယဩဃတွေကိုးကွယ်ကြဓမ္မမှန်သောကိုးကွယ်ခြင်းလို့မြတ်စွာဘုရားလက်ညှိုးထိုးပြဖို့မလိုဘူးလားပြရင်မှန်သလားမှားသလားဧတံခောတရဏံခေမံဧတံတရဏမௌတမံဧတံတရဏမာဂမသဗ္ဗဒုက္ခပမုစရိဧတံခောဧတံဧဝိဖိယတယသံဃာယရဏသုံးပါးသီရာလင်ခေမံဘေးရန်ကင်းစေရတောတရဏအာကုယာကုကွေယအစစ်ဖြစ်ပါ၏ဧတံခောဧတံဧဝိဖိယတယသံဃာယရဏသုံးပါးယရဏမြတ်သုံးပါးသီရာလင်ဩတ္တမမြတ်သောတရဏအာကုယအစေဖြစ်ပါ၏ဧတံဤဖျားတရားတန်ခါယရဏမြတ်သုံးပါးကိုအာကံတရဏအာကုယအထာယကုကိုယဟူ၍အာကမယုံကြည်စိတ်ကချင်းညောင်းသဗ္ဗဒုက္ခဆင်းရဲလုံးစုံမှပမုတ်စရိလွမြောက်ကြရပေကုန်၏မြတ်စွာဘုရားဘုသူဟောနေတာကယသိတွေကိုဟောနေတာမလား gain လက်ညှိုးထိုးမပြဘူးလားဘယ်ဟာဟာမှန်သောကိုယ်ပဲဘူးလဲတော့ဖယားတရားသံဃာဒါသီးတယ်မှန်သောကိုယ်ပဲဘူးဘာကြောင့်ဖယားတရားသံဃာမှန်သောကိုယ်ပဲဘူးလဲဆိုတော့ဖယားဟောထားတဲ့တရားယုံကြည်ရဲ့မဂ်ခင်၈ပါးကျင့်ပြီပေါ့မဂ်ခင်၈ပါးကျင့်ပြီဆိုလို့ရှိရင်ဝဆင်းရဲမငြိမ်းဘူးလားအဲဝဆင်းရဲငြိမ့်တယ်ဆိုတော့ဝဆင်းရဲငြိမ့်ရင်ချမ်းသာမရပြီဘူးလား အဲ့ဒါဘာသာဝါဒကိုးကွယ်တဲ့လူတွေအားလုံးလိုချင်တဲ့အရာမဟုတ်လားအဲ့ဒီလိုချင်တဲ့ဆင်းရဲငြိမ်းချမ်းအရာကိုဘယ်သူကပေးနိုင်တော့မြတ်စွာဘုရားမြတ်စွာဘုရားရဲ့တရားတော်မြတ်စွာဘုရားရဲ့ပြည့်တန်ဃာတော်မြတ်စွာဘုရားရဲ့အယူဝါဒတော်တရားတော်ကပေးနိုင်တာမဟုတ်လားအဲ့ဒါလို့ပေးနိုင်တဲ့အတွေ့အဲ့ဒီဆင်းရဲငြိမ်းချမ်းချမ်းသာခြင်းကိုလိုလို့မို့လို့ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ပြီးတော့ဗုဒ္ဓဘာသာဝင်နေဖြစ်နေတာမဟုတ်လားဒါဖြင့်အဖြေပေါ်ပါလားအဲဒါဖြင့်မေးရင်ဘယ်လိုဖြေမလဲအမေဖေတို့ကိုးကွယ်လို့ကိုးကွယ်တာဘယ်လိုဖြေမလားဘယ်လိုဖြေမလဲမဂ္ဂင်ရှင်မအကျင့်တရားပါတဲ့ဘာသာအယူဝါဒမှုကိလေသာငြိမ်းဆင်းရဲငြိမ်းစေတဲ့အတွက်ယုံကြည်စိတ်ကကိုးကွယ်ပါတယ်မဟုတ်ဘူးလားသိကြလားခိုင်းလိုက်ဆိုကြည့်ပေါ့သိမှန်ကြမ်းမှန်ပြောပြမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဆိုပါမြတ်စွာဘုရားတတ်တော်80ပြည့်လို့ပရိနိဗ္ဗာန်စံတဲ့အခါမှာကုသနာယုံမန္တရာမင်းတို့ရဲ့အင်ဂျင်ဥရဲ့အတွဲမှာမြောက်ဖက်ခေါင်းလှည့်ပြီးတော့တောင်ဘက်ခြေပြုတ်ပြီးတော့အင်ဂျင်မင်းနှစ်ပင်ကြားမှာခင်းထားတဲ့ပရိနိဗ္ဗာန်ညောင်ဆောင်ပေါ်မှာသရင်သုံးနေတယ်ပရိနိဗ္ဗာန်သံဃာနာယီပိုင်းလူတော်တယ်မြတ်စွာဘုရားရဲ့ပပလက်မှာမလမင်းမင်းကြီးမင်းသားတွေတိုင်းသူပြည်သားတွေကလည်းဥယျာဉ်နဲ့အပြည့်ကောင်းငယ်မှာလည်းပဲဒါမြတ်စွာဘုရားနောက်ဆုံးဖူးမြော်ခြင်းပဲဆိုပြီးတော့နတ်တွေပြမတွေကလည်းလာပြီးဖူးမြော်ကြတာကောင်းငယ်မဆန့်လောက်အောင်ပဲတဲ့တစ်ဆက်နှယူဇနာရှိတဲ့ကောင်းငယ်နေရာအတွင်းမှာအထိုးစရာတော့မရှိအောင်နတ်တွေပြမတွေပြည့်တယ်ဒါနဲ့ဒီလိုပူဇော်ကြတာတွေ့တော့မြတ်စွာဘုရားကအနားမှာအဲ့ဒီအချိန်မှာအရှင်အနန္ဒာရှိတယ်။ရှင်အနန္ဒာရှိတော့အရှင်အနန္ဒာကိုမိန့်ကြတယ်။အနန္ဒာတဲ့။မင်းရဲ့လားတို့များပြိဋိဘံစံမယ်ဆိုလို့မင်းပြိဋ္ဌလူလူပြိဋ္ဌတွေအကုန်လုံးလာပြီးတော့နောက်ဆုံးဖူးမြော်ခြင်းနေနဲ့ဖူးမြော်ကြ။တချို့ကလည်းပန်းနေနဲ့ပူဇော်တယ်တချို့ကလည်းပစ္စည်းဝတ္ထုနဲ့ပူဇော်တယ်တချို့ကလည်းသာဝေသောက်ဝေနဲ့ပူဇော်ကြတယ်ထို့အတူပဲနတ်တွေကလည်းနတ်တို့ရဲ့သာဝေသောက်ဝေနဲ့ပူဇော်နတ်ဒုရိယာတွေနဲ့လည်းတီးဖြိုတီးပြီးတော့လာပြီးပူဇော်ကြတယ်နောက်ဆုံးပူဇော်ခြင်းဆိုတဲ့အနေနဲ့အရှင်အာနန္ဒာကိုဥတည်ပြီးတော့မြတ်စွာဘုရားအားလုံးကိုမိန့်ကြတယ်အာနန္ဒာတဲ့အခုလိုအတီးအမုတ်အကအခုရေမွေးနေတာအစာအသောက်အစာရည်ဖြင့်မ ပစ္စည်းဝတ္ထုတွေနဲ့ငါကိုပူဇော်တာဟာအမြတ်ဆုံးပူဇော်ခြင်းမဟုတ်ဘူးဘယ်ဟာသီးသာလဲအမြတ်ဆုံးဖြစ်ပူဇော်ခြင်းဖြစ်တယ်လဲဆိုတော့တို့များဟောထားတဲ့လောကုတ္တရာတရား၉ပါးကိုရစေနိုင်တဲ့ပုဗ္ဗဘာကပฏิပတ်အခြင်းမြတ်ကိုရှင်းမှာပဲတို့ကိုမြတ်သောပူဇော်ခြင်းနဲ့ပူဇော်ရမည်တဲ့လောကုတ္တရာတရား၉ပါးဆိုတော့ဘုန်းကြီးတို့တရားဓမ္မတွေသိပြီးသားမလေးပါဖူလေးပါနိဗ္ဗာန်မဟုတ်လားအဲဒီမလေးပါဖူလေးပါနိဗ္ဗာန်ရစေနိုင်တဲ့အခြင်းဟာဘာအခြင်းလဲဆိုတော့ပုဗ္ဗဘာကပฏิပတ်အခြင်းနဲ့ပုဗ္ဗမဲ့မရမီရှေးဖို့ပုဗ္ဗဘာကမဲ့မရမီရှေးဖို့၌ပฏิပတ်တိကျင့်တဲ့အခြင်းပฏิပဒါကျင့်တဲ့အခြင်းမမယမီရှေးဖို့နဲ့ကျင့်တဲ့အခြင်းကိုပုဗ္ဗဘာကပฏิပတ်လို့ခေါ်တာအဲ့ဒါဘာလဲလို့ဆိုတော့ဝိပဿနာအခြင်းပေါ့ဝိပဿနာအခြင်းမှာဝိပဿနာဉာဏ်ကုန်ဆုံးသွားပြီဆိုမဉ္ဇဏ်ဖုန်ဉာဏ်ရတာမဟုတ်လားအဲ့တော့မမယမီရှေးဖို့အခြင်းကဘာကျင့်တော့ဝိပဿနာပေါ့ဒီတော့ဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်လာတယ်လဲဆိုတော့အမေဘယ်လိုဖြေမလဲဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်ရသလဲဆင်းရဲငြိမ်းစေတဲ့အကျင့်မှမဲ့ခင်ရှစ်တံပါဝင်တဲ့ဘာသာယူဝါဒမှုမဟုတ်ဘူးလားဟုတ်ကဲ့လားဒီတိုင်းဟုတ်ကဲ့လားသိကြလားကြင်တာဖြစ်ရင်ပြီးပြီပေါ့ဟုတ်လားအမေဖြေတာပြီးတော့ပြီမဟုတ်လားဖြေလိုက်တာလဲနှစ်နာရီလောက်များကြာသွားလားမသိဘူးနော်ဟုတ်လား gain လိုက်စို့အဲတရားသိမ့်လိုက်မလဲဘုန်းကြီးတို့ရဲ့ပရိသတ်ဟာဘာကြောင့်ဗုဒ္ဓဘာသာဝင်ဖြစ်ရသလဲဆိုတဲ့မေးခွန်းရဲ့အဖြေဖြစ်တဲ့တရားတော်ကိုနာကြားပြီးတော့နာကြားတဲ့အတိုင်းနားလည်သဘောပေါက်ကြတဲ့အတွက်ဆင်းရဲငြိမ့်စေဖို့ရာမဂ်ကြီးရှစ်တန်းအကျင့်မှန်ကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ရလို့ဆင်းရဲခတ်သိမ့်ငြိမ့်ရနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။